မြန်မာနိုင်ငံမှာအရွယ်ရောက်သူတွေစစ်မှုထမ်းရမယ့်ဥပဒေထုတ်ပြန်လိုက်တဲ့အတွက်ကြောင့်မလို့ကနေဒါနိုင်ငံသားနိုင်ငံကူးလက်မှတ် passport ကိုင်ဆောင်ပြီးတော့ခရီးသွားမယ့်မြန်မာနေသားတွေအတွက်သတိထားဖို့ကနေဒါနိုင်ငံကသတိပေးလိုက်ပါတယ်စစ်မှုထမ်းဥပဒေကိုလက်တွေ့ကျင့်သုံးမယ့်အကြောင်းကနေဒါ passport ကိုင်ဆောင်ထားပြီးမြန်မာအာဏာပိုင်တွေကနိုင်ငံသားအဖြစ်သဘောထားပြီးတော့စစ်မှုထမ်းခိုင်းနိုင်တဲ့အတွက်ကြောင့်မလို့ကနေဒါကောင်စစ်ဌာနကလူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့တာပါစစ်ကောင်စီရဲ့အမိန့်ကြောင့်ကနေဒါ passport နဲ့ခရီးသွားတဲ့မြန်မာနေသားတွေကိုအကာအကွယ်ပေးနိုင်မှုအာမခံချက်မရှိဘူးလို့လည်းသတိပေးထားပါတယ်အသက်18နှစ်ပြည့်သူတွေစစ်မှုထမ်းရမယ့်ဥပဒေကိုလက်တွေ့ကျင့်သုံးမယ့်အကြောင်းစစ်ကောင်စီကဒီလာဆန်းမှာကြေညာလိုက်ပြီးတဲ့နောက်ပြည်ပနိုင်ငံတွေကိုထွက်ခွာဖို့ကြိုးပမ်းသူလူငယ်တွေလည်းများလာနေတာပါစစ်ကောင်စီကတော့ April ကနေစပြီးတော့ပထမအတော့ဖြစ်လူ9000စတင်စုဆောင်းမယ်လို့ပြောထားပါတယ်တိုင်းပြည်ဖွံ့ဖြိုးရေးတည်ငြိမ်အေးချမ်းရေးအတွက်ရည်ရွယ်ပြီးတော့စစ်မှုထမ်းဥပဒေကိုကျင့်သုံးမှာဖြစ်ကြောင်းစစ်ကောင်စီကပြောထားပေမယ့်စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြည်ပခါတွေမှာအထူးအကြအဆုံးတွေများလာတဲ့အတွက်ကြောင့်ဖြစ်နိုင်တယ်လို့အကဲခတ်တွေကယူဆထားကြပါတယ်ရှင်